ဧရာဝတီတိုင်းလွှတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့တဲ့တာရဏာရေးရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဟောင်းဦးဆန်းစင်ကိုပြန်လွှတ်ပေးဖို့ပသိမ်မြို့မှာဒီကနေ့လယ်သမားတွေနဲ့ဒေသခံတို့ကဆန္ဒပြတောင်းဆိုခဲ့ကြတာပါ။တာရဏာရေးဝန်ကြီးဟောင်းဦးဆန်းစင်ကိုပြန်လွှတ်ပေးဖို့ဆန္ဒပြရတာနဲ့ပတ်သက်ပြီးဆန္ဒပြပွဲမှာဦးဆောင်ပါဝင်ခဲ့တဲ့ပသိမ်မြို့လူအခွင့်ရေးကာကွယ်စောင့်ကြည့်ရေးကွန်ရက်အဖွဲ့ဝင်ဦးထွန်းထွန်းဦးကအခုလိုပြောပါတယ
်။ဆန်းစင်ကိုကျွန်တော်တို့ဒီတာရဏာရေးဝန်ကြီးဌာနဝန်ကြီးဖြစ်ကနေယာလူကရဆက်ပြီးတော့သူ့အပေါ်ကိုပုံမှန်၄၀၉မြေဆောင်၁၀၉နဲ့တရားစွဲဆိုခံထားရတဲ့တော့ကပြစ်မှုတင်ရှားခြင်းမရှိဘဲနဲ့ပေါ့နော်။ကြီးလေးတဲ့ပြစ်မှုလည်းမဟုတ်ဘဲနဲ့တရားစွဲဆိုခံရတဲ့ပေါ့အမှုတွေကိုပိတ်သိမ်းပေးဖို့နဲ့သူ့ရဲ့မူလယာလူပြန်လည်ထားရှိရတဲ့ကိုဆန္ဒဖော်ထုတ်တာဖြစ်ပါတယ်။ကျွန်တော်တို့အဓိကတော့ဗျာဒီငကိုလုံးကဒီဦးဆန်းစင်ရှိခဲ့တဲ့အချိန်တော့ပေါ့နော်။လေယာဉ်မြေကိစ္စတွေပတ်သက်လို့ရှိရင်တိုက်ရိုက်ကန်တွေဖြစ်ချင်းပေးတာမျိုးတွေအော်မတရားမှုတင်လို့ရှိရင်မတရားခံရတဲ့ဘက်ကယက်တိပေးတာရှိခဲ့တယ်ပေါ့နော်။လက်ရှိနိုင်ငံတော်အစိုးရကလည်းဘိုးကနေပြီးတော့ဒီတိုင်းဒေသကြီးအစိုးရတွေကိုညွှန်ကြားပြီးသားလေယာဉ်မြေကိစ္စတွေကိုမေလမှာအပြည့်အပြည့်ဖြေရှင်းပေးရမယ်လို့ပါပါတယ်။အဲ့လိုပါပေးနေကျွန်တော်တို့အရိုက်တိုင်းထဲမှာအခုဟိုနေရအနှံ့အပြားမှာရှိတဲ့လေယာဉ်မြေကိစ္စပြဿနာတွေကအောက်ခြေအဆင့်ပေါ့နော်။မြို့နယ်ခရိုင်နောက်မှာတော့မှဖြေရှင်းဆောင်ရွက်နိုင်တာမရှိသေးတဲ့အတွက်ကြောင့်ဟိုအများကြီးပေါ့တချို့ရက်ကြီးမှာတော့မပြီးသေးတာရှိတယ်ပေါ့။အဲ့ခါကျလေသမားတွေကဒီသူတို့ရဲ့လေယာဉ်မြေကိစ္စအခက်အခဲတွေကိုဖြေရှင်းပေးနိုင်မဲ့တော်တော်ကရာဦးဆန်းစင်လိုလူမျိုးပေါ့နော်။ဝိုင်းဝန်းပြီးတော့သူတို့အခုလိုမျိုးလှုပ်ပေးဖို့တောင်းဆိုပါခြင်းဖြစ်တယ်ပေါ့။
ဆန္ဒပြသူတွေဟာကံသုံးစင်ပန်းကြံလူတို့ဟစ်တိုင်ရှိကနေပသိမ်မြို့တော်ခမ်းမရှိအထိလမ်းလျှောက်တောင်းဆိုခဲ့ကြပါတယ်။ရန်ကုန်မြို့တာဝန်မြို့နယ်မှာရှိတဲ့မဟာတန်တိဒုက္ခဘုံကြီးကျောင်းကိုဇွန်လ10ရက်နေ့ကချိတ်ပိတ်လိုက်ပြီးအဲ့ဒီကျောင်းမှာသတင်းသုံးနေတဲ့အင်္ဂလန်ဆရာတော်ဦးဥဒရနဲ့တန်ခါလေးပါးကိုဖမ်းဆီးခဲ့ပြီးနောက်ပိုင်းဦးဆန်းစင်ကိုအဲ့ဒီကိစ္စနဲ့ပါဆက်နွယ်ပြီးတာဝန်ကနေအနာပေးခဲ့ကတရားစွဲဆိုခဲ့တာလည်းဖြစ်ပါတယ်။ဦးဆန်းစင်ဟာ ARE တိုင်းလွှတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ယူတဲ့အချိန်တုန်းကလယ်သမားကိစ္စတွေနဲ့ရေလုံသားတွေရဲ့အရေးကိစ္စတွေကိုအစဉ်ပြေအောင်ဖြေရှင်းပေးခဲ့တယ်လို့ဒီကနေ့ဆန္ဒပြပွဲကိုတက်ရောက်ခဲ့တဲ့ကျုံပြော်မြို့နယ်88မျိုးဆက်ငိမ့်ချမ်းရင်းနဲ့ပွင့်လင်းလူအဖွဲ့စည်းတာဝန်ခံဦးသိန်းညင်ဆောင်ကပြောပါလေ
ကျွန်တော်တို့ကဟိုဦးဆန်းစင်က ARE တိုင်းသားတယောက်ဖြစ်တယ်နောက်တစ်ခုက ARE တိုင်းတိုင်းလွှတ်တော်ဥက္ကဋ္ဌလုပ်ခဲ့တော့ကကျွန်တော်တို့အတိုင်းမှာရှိတဲ့ပြည်သူတွေရဲ့အခက်အခဲနဲ့လူမှုဘဝတွေ့ကြုံရတဲ့ဥစ္စာတွေကိုစိတ်ရှည်လက်ရှည်နဲ့ဖြည့်ရှင်းပေးခဲ့တယ်နောက်တစ်ခါဥပဒေတွေပြဋ္ဌာန်းပေးခဲ့တဲ့တိုင်းအတွက်လူကောင်းတယောက်ပေါ့ဗျာအဲ့ဒါကဒီလိုဖြစ်သွားတဲ့ဆိုတဲ့ခါကျတော့ကျွန်တော်တို့သူ့အတွက်ခံစားမှုနဲ့လာတက်တာပါအဓိကတော့ဗျာကျွန်တော်တို့အင်းသားကြီးတွေနဲ့လယ်သမားတွေပြဿနာပေါ့ဗျာတချို့ဟိုခေအဆက်ဆက်ကအာနာမိုင်ဘွယ်စီတွေနဲ့ပေါင်းခဲ့တဲ့အင်းသားကြီးတွေကသူကရေရှိရင်ရေရောက်တဲ့နေရာအလုံးအင်းလို့သတ်မှတ်တာ ው အဲ့တော့ဒီဆယ်ချက်တွေသတ်မှတ်တဲ့ခါကျတော့လယ်သမားတွေရဲ့ကျွန်တော်လယ်တွေထဲဒီဆယ်ချက်တွေလုတာတွေသွားတွေ့ရတယ်ဗျာနောက်တစ်ခုကလယ်သမားအများစုကဆင်းရဲကြတယ်လीအဲ့တော့နောက်ဒီအင်းသားကြီးတွေကတော့သူကအဲ့ဒီကာလကအပေါ်ကဌာနဆိုင်ရာဖောက်ပြန်တဲ့လူတွေပေါင်းလာတဲ့ခါကျတော့သူတို့အရာရောက်သလိုပဲဗျာအဲ့တော့အဲ့ဒီဘက်မှာတကယ်တမ်းကတော့ဦးစားစင်ကသူသာဖောက်ပြန်တဲ့လူဆိုရင်တော့ကရော့ကန်ပစ္စည်းယူပြီးအင်းသားကြီးဘက်ကပေါင်းပါပေါ့ဗျာအခက်ဆက်ဆက်ခံခဲ့တဲ့သူကလယ်သမားကြီးဘက်ကရက်တီးပြီးဖြည့်ရှင်းခဲ့တဲ့ပြဿနာတွေအများကြီးရှိတယ်ဗျာအဲ့ခါကျတော့လေအရောက်တိုင်းမှာရှိတဲ့လယ်သမားတွေကဦးဆန်းစင်ပေါ်မှာပုံကိုရေးရကြီးညိုမှုရှိသလိုသူဦးဆောင်ခဲ့တဲ့လွှတ်တော်ပေါ်မှာလည်းယုံကြည်မှုရှိတယ်ဗျာ
ဒီနေ့ဆန္ဒပြပွဲကို ARE တိုင်းအတွင်းကကြောင်ကုန်ရေကြီးကျုံပြောမအူပင်ငတိုင်းကျောင်းငပူရောငွေဆောင်ချောင်းသာစတဲ့မြို့တွေကလယ်သမားတွေနဲ့ဒေသခံ60လောက်ပါဝင်ခဲ့ကြပါတယ်ARE တိုင်းငပူရောမြို့နယ်ကနေဆန္ဒပြပွဲကိုတက်ရောက်လာတဲ့လက်သမားကိုယ်စားလှယ်ဒေါ်မြင့်မြင့်သီးကအခုလိုပြောပါတယ်
သမားတွေဘက်ကချွင်းချက်ကလေးတွေရှိတာကိုဖြည့်ဆည်းပြီးတော့ထိမ့်သိမ့်ပြီးတော့ဆောင်ရွက်ပေးသွားတဲ့ပုံကတူဖြစ်ပါတယ်။အဂရိလာစားမှုနဲ့လာစားမှုဆိုတာသူ့မှာလုံးဝမရှိဘူးလို့လယ်သမားအများကယုံကြည်ကြပါတယ်။သူလှုပ်ပေးခဲ့တာဗန်ရှင်းငွေကိစ္စဟိုပထမတစ်ချိန်လုံးကတော့လေဒီဟိုကုံသွဲလေယာနဲ့ပတ်သက်တဲ့ဒီစက်ပစ္စည်းတို့ဘာတို့ထုတ်ပေးတဲ့နေရာတွေမှာတော့နာကိတစ်ချိန်မှာလဲပေါ့နော်။ဒုက္ခရောက်နေတဲ့လယ်သမားတွေဘက်ကရက်တီပေးသွားတဲ့ချက်ကလေးတွေရှိခဲ့
။ဦးဆန်းစင်ဟာပြီးခဲ့တဲ့2010ရွေးကောက်ပွဲမှာ ARE တိုင်းရေကြည်မြို့နယ်ကနေအနိုင်ရခဲ့တဲ့ကျန်းခိုင်ဖွံ့ဖြိုးရေးပါတီရဲ့လွှတ်တော်ကိုယ်စားလှယ်တူလည်းဖြစ်ပါတယ်ခင်ဗျာ။